ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းမှာစင်ဆာဖွဲ့ကထုတ်ဝေခွင့်ပိတ်ပင်ထားတဲ့သတင်းစာနှစ်စောင်ကိုအခုတော့ထုတ်ဝေခွင့်ပြန်ခွင့်ပြုလိုက်ပါပြီ။အပိတ်ခံထားရတဲ့သက်ဆိုင်ရာဂျာနယ်ရဲ့အက်ဒီတာတွေကိုကိုးကားပြီးတော့ပြည်ရင်းကလာတဲ့ Writers သတင်းတပုတ်မှာအဲ့ဒီလိုဖော်ပြထားတာဖြစ်ပါတယ်။ဒီလိုပြန်ရုပ်သိမ်းလိုက်တဲ့တနေ့တည်းမှာပဲမြန်မာနိုင်ငံသတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာစောင့်ကြည့်လေ့လာတဲ့အဖွဲ့တွေကလည်းသူတို့ရဲ့စိုးရိမ်ချက်တွေကိုထုတ်ပြန်ကြေညာခဲ့ကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးမြန်မာအစိုးရလှုပ်ဆောင်နေတာတွေရဲ့လာရဟာစိုးရိမ်စရာဖြစ်နေတယ်လို့အဲ့ဒီအဖွဲ့တွေကပြောပါတယ်။အပြည့်အစုံကတော့ကိုချကျော်သိန်းကဆက်ပြောပြမှာပါရှင်
။ပြည်တွင်းမှာထုတ်ဝေတဲ့ဂျာနယ်နှစ်စောင်ကိုထုတ်ဝေခွင့်အကန့်အသတ်မရှိရပ်ဆိုင်းခဲ့တာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာသတင်းမီဒီယာလောကမှာလှုပ်လှုပ်ခတ်ခတ်ဖြစ်နေခဲ့တာပါ။အခုအခါမှာတော့The Voice Weekly နဲ့ The Envoy Journal တွေဩဂုတ်လ18ရက်နေ့ကစပြီးပြန်ထုတ်ဝေဖို့စင်ဆာအဖွဲ့ကသူတို့ကိုအကြောင်းကြားခဲ့တယ်လို့သက်ဆိုင်ရာအက်ဒီတာတွေကပြောကြောင်းပြည်တွင်းကလာတဲ့ Writer သတင်းမှရေးထားပါတယ်။ပြည်တွင်းမီဒီယာသမားတရားနီးပါးရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာကန့်ကွက်ဆန္ဒပြခဲ့ကြပြီးတဲ့နောက် Journal တွေထုတ်ဝေခွင့်ပိတ်ပင်ထားတာကိုပြန်ရုပ်သိမ်းပေးလိုက်တယ်ဆိုပေမဲ့မီဒီယာပေါ်ချင်းချောက်မှုတွေကရှိနေတော့မှာပဲလို့နိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာစောင့်ကြည့်လေ့လာတဲ့ပြင်သစ်နိုင်ငံအခြေစိုက်နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့အာရှပစိဖိတ်ဒေသဆိုင်ရာအကြီးအကဲဘန်ဂျမင်အစ်မေးလ်က VOA ကိုပြောပါတယ
် We have identified a number of threats and of challenges that were not
ဆိုတော့ဖြည့်ရှင်းဆောင်ရွက်မပြီးသေးတဲ့ချင်းချောက်မှုနဲ့စင်ခုံမှုအတော်များများကိုကျွန်တော်တို့တွေ့ထားပါတယ်သတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာလှုပ်ဆောင်မှုအခြေအနေကရှေ့တိုးသွားနေရကနေပြီးတော့အဆင့်တစ်ဆင့်မှာရပ်သွားပြီးတဲ့နောက်ပြန်လှည့်သွားတဲ့အခြေအနေမှာရောက်နေပါတယ်။အဲ့ဒါဟာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုကျွန်တော်တို့လေ့လာတွေ့ရှိနေရတာဖြစ်ပါတယ
်။လွန်ခဲ့တဲ့နှစ်နှစ်ကတည်းကစာရင်သတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာအခြေအနေကပိုပြီးတိုးတက်လာတယ်ဆိုတာကိုတော့ RSF အဖွဲ့ကအတိမတ်ပြုပါတယ်။အချင်းချခံခဲ့ရတဲ့သတင်းမီဒီယာသမားတွေပြန်လွတ်လာတာဖျော်ဖြေရေးနဲ့နိုင်ငံရေးမပါတဲ့စာဆောင်တွေကိုစပြီးတော့လွတ်လပ်ခွင့်ပေးခဲ့ပြီးနိုင်ငံရေးဆိုင်ရာသတင်းတွေပေါ်ပြခွင့်ရလာတာနိုင်ငံရေးပါတီတွေရဲ့စာဆောင်တွေထုတ်ဝေခွင့်ရလာတာစသည်အားဖြင့်ဒီနှစ်ဆန်းပိုင်းကစပြီးတိုးတက်ပြောင်းလဲတာတွေရှိခဲ့တာပါဒါပေမဲ့လည်းအစိုးရဌာနတွေရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးရေးသားပေါ်ပြကြတဲ့စာဆောင်တွေနဲ့သတင်းထုတ်တွေကိုသက်ဆိုင်ရာဌာနတွေကတရားစွဲဆိုတာတွေရခိုင်ပြည်နယ်ဘက်မှာဖြစ်ခဲ့တဲ့အဓိကရုံးအခြေအနေတွေကိုသတင်းရေးသားပေါ်ပြတာမှာကန့်သက်တာတွေကနေအခုနောက်ဆုံးဂျာနယ်နှစ်ဆောင်ထုတ်ဝေခွင့်ပိတ်ပင်ခံခဲ့ရတာတွေကိုတော့နောက်ပြန်ဆွဲတဲ့လိုရက်တွေအဖြစ် RSF ကမြင်တာပ
ါ The absolute situation which is of course better than 2 years ago what we are looking at is the trend and
တကယ်ပကတိအခြေအနေကလွန်ခဲ့တဲ့နှစ်နှစ်ကတည်းကဆက်လို့ရှိရင်ပိုကောင်းပါတယ်ကျွန်တော်တို့ကြည့်နေတာကအနာဂတ်လာရလမ်းကြောင်းကိုပါလမ်းကြောင်းမှန်ပေါ်မှာဆက်လျှောက်ဖို့ပိုပြီးတော့ကောင်းတဲ့သတင်းမီဒီယာပတ်ဝန်းကျင်အခြေအနေစီကိုဥတီလှုပ်ဆောင်ဖို့ဒရင်ချက်လက်ဆိုင်ရာလူလတ်ခွန်းတွေပူပေးဖို့ကျွန်တော်တို့ကမြန်မာအစိုးရကိုတောင်းဆိုနေတာပါဒါပေမဲ့အခုတော့လာရကပြောင်းနေပြီအဲ့ဒါကိုပဲကျွန်တော်တို့စိုးရိမ်နေတာဖြစ်ပါတယ
်ဂျာနယ်နှစ်ဆောင်ကိုထုတ်ဝေခွင့်ပိတ်ပင်ခဲ့ပြီးတဲ့နောက်ပြည်တွင်းသတင်းမီဒီယာသမားတွေစုပေါင်းပြီးတင်းလူလတ်ခွန်းဆိုင်ရာကော်မတီတရက်ကိုဖွဲ့စည်းခဲ့ကြပါတယ်အဲ့ဒီကော်မတီကနေအချက်9ချက်ပါကြီးညာချက်တစ်စောင်ကိုထုတ်ပြန်ရေးဆိုခဲ့တယ်လို့သမရဦးသိန်းစိန်နဲ့တွေ့ဆုံခွင့်ကိုလည်းတောင်းဆိုထားပါတယ်ဒါ့အပြင်လက်ရှိပြဋ္ဌာန်းဖို့ပြင်ဆင်နေတဲ့မီဒီယာအဥပဒေမူကြမ်းရေးဆွဲတဲ့လုပ်ငန်းစဉ်မှာသတင်းမီဒီယာသမားတွေစီကနေစနစ်တကျအကြံယူညှိနှိုင်းတာတွေမလုပ်ဘူးဆိုရင်တော့ဘယ်လိုမီဒီယာအဥပဒေမျိုးကိုမှအတိအမှန်ပြုမှာမဟုတ်ဘူးလို့လည်းအဲ့ဒီကော်မတီကသတိပေးထားပါတယ်မြန်မာတာဝန်ရှိသူတွေကတော့မီဒီယာဆိုင်ရာအဥပဒေထွက်ပြီးပြီဆိုတာနဲ့စင်စာအဖွဲ့ကိုဖျက်သိမ်းမှာပါလို့ပြောနေတော့မှာပဲဒါပေမဲ့လည်းသတင်းမီဒီယာတွေပေါ်ကန့်သက်ချက်တချို့ဆက်ရှိနေပြီးအကြံပြုတင်ပြထားတဲ့ဥပဒေမှာပါဝင်တဲ့အချက်တွေကိုလေးလျူရှုပြမှာကိုတော့သတင်းမီဒီယာသမားတွေကစိုးရိမ်နေကြစေဖြစ်ပါတယ်ခင်ဗျာ